နိုင်ငံခြားရဲ့ကူညီထောက်ပံ့မှုကိုလိုချင်ရင်အဲ့ဒီနိုင်ငံကသတ်မှတ်ထားတဲ့စွမ်းရည်ရှိဖို့လိုပါလေ။ချမ်းသာတဲ့အလူရှင်နိုင်ငံကဆင်းရဲတဲ့နိုင်ငံကိုကူညီထောက်ပံ့တာဖြစ်တဲ့အတွက်အလူရှင်နိုင်ငံတွေညွှန်ကြားတဲ့အတိုင်းလိုက်လုပ်ကြရပါလေ။သူများထောက်ပံ့တာကိုလက်ခံပြီးကိုယ်တင်တယ်လို့လို့မရပါဘူး။ညွှန်ကြားသတ်မှတ်ထားတဲ့အတိုင်းမလုပ်ရင်နိုင်ငံခြားအကူအညီဘယ်လောက်ပေးပေးဖွံ့ဖြိုးတိုးတက်လာမှာမဟုတ်ဘူးလို့အလူရှင်နိုင်ငံတွေကယူဆပါလေ။ဒါကြောင့်အလူရှင်နိုင်ငံကညွှန်ကြားတဲ့အတိုင်းလိုက်လုပ်ရပြီမဲ့ဖွံ့ဖြိုးမှုမိဖက်နိုင်ငံတွေအဖြစ်သတ်မှတ်ကြပါတယ်။စွမ်းရည်ရှိမှတိုးတက်ဖွံ့ဖြိုးမှဖြစ်တယ်လို့နိုင်ငံခြားအကူအညီကိုသုံးရမှာလဲစွမ်းရည်ရှိဖို့လိုတယ်ဆိုတဲ့သဘောတရားကိုအလူရှင်နိုင်ငံကကျင့်သုံးပါတယ်။နိုင်ငံခြားအကူအညီကိုသုံးနိုင်အောင်မြန်မာအမှုတမ်းတွေကိုတင်တန်းပေးထားတာလဲစွမ်းရည်မြင့်တင်တဲ့သဘောပါပဲ။ဒါပေမဲ့မြန်မာပြည်သူနေရာမျိုးမှာတော့အလူရှင်နိုင်ငံရဲ့စံသတ်မှတ်ချက်တွေဟာအလုံးမြင့်မားနေပုံရပါတယ်။ဒါကြောင့်စီမံကိန်းအောင်မြင်မှုအတွေ့အလူရှင်နိုင်ငံသတ်မှတ်တဲ့အတိုင်းစွမ်းရည်မြင့်တင်ဖို့လိုအပ်ပါတယ်။ဒါပေမဲ့တရုတ်ပြည်ရဲ့ကူညီထောက်ပံ့မှုပါတော့ဒီလိုသတ်မှတ်ချက်မျိုးရှိပုံမရပါဘူး
။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုအားပေးတဲ့အနေနဲ့စွမ်းရည်မြင့်တင်ရေးဆိုတဲ့ပေဒံကိုအလူရှင်နိုင်ငံကအသုံးပြုပုံနဲ့ပတ်သက်ပြီးဂျပန်နိုင်ငံချိုတိုဆန်ဂျိုတက္ကသိုလ်ပါမောက္ခပက်ထရစ်စထရက်ဖော့ဒ်က2015မှာစရန်ထုတ်ဖူးပါတယ်အကူအညီပေးတဲ့နိုင်ငံကအပေါ်စည်းယူနိုင်အောင်စွမ်းရည်မြင့်တင်ရေးကိုဦးစားပေးတယ်ဆိုတဲ့အယူအဆနဲ့အကူအညီယူတဲ့နိုင်ငံဟာမိမိဖာသာဖွံ့ဖြိုးရေးလမ်းစဉ်ချမှတ်ပြီးအကောင့်ထဲပေါ်နိုင်အောင်စွမ်းရည်မြင့်တင်ရတယ်ဆိုတဲ့အယူအဆတို့ကိုစမ်းစစ်ထားပါတယ်2013နဲ့2014မှာမြန်မာပြည်သွားပြီးနိုင်ငံသားအကူအညီနဲ့သက်ဆိုင်သူတွေကိုတွစ်ဆုံမေးမြန်းတဲ့အပေါ်မှာအခြေခံတဲ့စရန်ဖြစ်ပါတယ်စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာရေရှည်စီမံကိန်းဖြစ်တော်မူပါဝင်သူတွေအားလုံးယုံကြည်မှုအပြည့်အဝရှိဖို့လိုပါတယ
်။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကမ္ဘာဘဏ်ကဒေါ်လာတန်80မှတ်တည်ပြီးဒေသခံဦးစီးတဲ့ဖွံ့ဖြိုးရေးစီမံကိန်းကို2013မှာစတင်အကောင့်ထည့်ပေါ်ပါတယ်။အထက်ကအမိန်ပေးပြီးစီမံကိန်းချတဲ့အလေးအကျင့်အစားစီမံကိန်းရေးဆွဲရမှာအောက်ခြေကပါဝင်လာအောင်ရွေတာဖြစ်ပါတယ်။အောက်ခြေအဖွဲ့အစည်းတွေဖြစ်တဲ့အယတ္တအသင်းအဖွဲ့တွေပါဝင်တဲ့အခန်းကဏ္ဍကျေပြန့်လာတဲ့သဘောရှိပါတယ်။ဒေသခံတွေဗန္ဒာရေးစီမံခန့်ခွဲမှုနားလည်သဘောပေါက်အောင်ကမ္ဘာဘဏ်ဝန်ထမ်းတွေကတင်နှံပေးပါတယ်။ဒေသခံပြည်သူတွေလုပ်ရည်ကံရင်ရှိလာရင်မိမိဒေသဖွံ့ဖြိုးရေးစီမံကိန်းကိုမိမိတို့ဘာသာရေးဆွဲအကောင့်ထည့်ဖို့နိုင်အောင်ကမ္ဘာဘဏ်ကကူညီနေတာဖြစ်ပါတယ်။ဒါပေမဲ့ဒေသန္တရအစိုးရဝန်ထမ်းတွေကဘယ်လောက်လက်ခံမယ်ဆိုတာကိုတော့မတိနိုင်သေးပါဘူး
စွမ်းရည်ဖွံ့ဖြိုးထုတ်တဲ့ရေးအတွက် ADB အာရှဖွံ့ဖြိုးရေးဘဏ်အတက်ပညာဆိုင်ရာအကူအညီတွေပေးပါတယ်ဝန်ကြီးဌာနတွေနဲ့နိုင်ငံပိုင်လုပ်ငန်းတွေမှာစွမ်းရည်မြင့်တင်နိုင်အောင်2012ကစပြီးကူညီထောက်ပံ့ပါတယ်တယ်ယူပို့ဆောင်ရေးစွမ်းအင်စိုက်ပျိုးရေးနဲ့တဘာဝတရားစတာလုပ်ငန်းတွေမှာတင့်တော်တဲ့စီမံကိန်းရွေးချယ်ဖို့အတွက်အစိုးရဝန်ထမ်းတွေမှာအရေးအသွေးကင်းမဲ့နေတာကိုဖြေရှင်းဖို့အာရှဖွံ့ဖြိုးရေးဘဏ်ကကူညီနေတာဖြစ်ပါတယ်တင့်တော်တဲ့စီမံကိန်းအကောင့်ထဲမဖို့နိုင်တာဟာပြုပြင်ရေးဖြစ်စဉ်ကိုနှောင့်နှေးကြံ့ကြာစေပါတယ်။အစိုးရဝန်ထမ်းတွေကိုယ်တိုင်ဘယ်လုပ်ငန်းကိုဦးစားပေးသင့်ကြောင်းဆုံးဖြတ်နိုင်တဲ့အရေးအသွေးရှိလာဖို့ရည်ရွယ်တာဖြစ်ပါတယ်။စွမ်းရည်ဖွံ့ဖြိုးတိုးတက်လာရင်ဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီပေးမဲ့သဘောဖြစ်ပါတယ
်။ဂျပန်ကလည်းလူသွားစားရင်ဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာကျောင်းသားတွေဂျပန်ပြည်မှာပညာသင်နိုင်အောင်ကြေကြေပြန့်ပြန့်စီစဉ်ပါတယ်။ဂျပန်မှာတင်တန်းတက်သွားတဲ့အစိုးရဝန်ထမ်းဦးကြီးတထောင်လောက်ရှိပြီမဲ့သူတို့ကြောင့်မြန်မာစွမ်းရည်ဘယ်လောက်ဖွံ့ဖြိုးတယ်ဆိုတာကိုတိုင်တာဖို့ခက်ခဲပါလေဂျပန်စီကငွေချေးရင်လိုက်နာရမယ့်လှုပ်ထုံးလှုပ်နှီးနဲ့စီကန်းနီးလန်းတွေကိုနားလေသဘောပေါက်စေဖို့အတွက်ဗမာအစိုးရဝန်ထမ်း42ဦးကို2013မှာတိုကျိုကိုခေါ်ယူပြီးနှီးနှောဖလှယ်ပွဲလုပ်ပြီးပါတယ်ရွေးချက်ကတော့စီမံကိန်းကိုချောချောမောမောအကောင့်ထည့်ဖို့ပြီးလူချင်းနဲ့ရက်လာပေါ်ထွက်လာနိုင်ဖို့ပဲဖြစ်ပါတယ်။လုံနိုင်ကန်နိုင်တဲ့စွမ်းရည်အလွန်နှိမ့်ချနေတာဟာမြမပြုပြင်ရေးရဲ့အခက်အခဲကြီးတစ်ခုဖြစ်နေတာကိုအလူရှင်နိုင်ငံနဲ့အဖွဲ့အစည်းတွေကနားလည်ကြပါတယ်။စစ်တပ်ပုံစံနဲ့ဖွဲ့စည်းထားတဲ့အထက်အောက်ဆက်ဆံရေးပုံစံမှုအမိတ်နာခံတာဟာအရေးချင်းရှိတာနဲ့ပိုပြီးအရေးကြီးနေပါတယ်။မိမိနဲ့တင့်တော်တဲ့စီမံကိန်းကိုနိုင်ငံခြားအကူအညီယူပြီးမိမိဘာသာအကောင့်ထည့်ဖို့တာကိုအလူရှင်နိုင်ငံတွေကလိုလားပါတယ်။မြမအသွင်ကူပြောင်းရေးမှာအရေးကြီးတဲ့အခန်းကပါဝင်နေတဲ့အစိုးရဝန်ထမ်းတွေရဲ့စွမ်းရည်ဖွံ့ဖြိုးရေးကိုအာရှဖွံ့ဖြိုးရေးဘဏ်ကစမ်းသပ်လုပ်ကင်နေပုံရတယ်လို့ပမောက္ခပက်ထရစ်စထရက်ဖို့ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။